ဟုတ်ကဲ့ကိုရင်းနိုင်အခုဒီနေ့ရပါတော့နိုင်ငံတကာညှဉ်းပန်းနှိပ်စက်မှုခံရသူများကိုညီရေးနေလို့ပြောလို့ရမှာပေါ့နော်အဲ့တော့မြန်မာနိုင်ငံကလည်းဒီစစ်ဆေးခေတ်ကာလတလျှောက်လုံးလေလူရည်ရည်နီးမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်ခံရတာပေါ့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာအဲ့တော့ဒီနေ့မှာဘလို့ခြေနေရှိလဲအဲ့တော့အဲ့ဒီလူတွေအတွက်ကောဘာလုပ်ပေးဖို့လိုနေလဲလို့ကိုတိတ်တို့အနေနဲ့မြင်လဲခင်ဗျာ
အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံမှာညှဉ်းပန်းနှိပ်စက်မှုတွေကကျွန်တော်တို့ခက်ဆက်ဆက်ဖြစ်လာနေတာဖြစ်တယ်ဒီနေ့ကာလမှာတော့ဒီလူကရွေးချယ်တင်ကြတော့တဲ့ဒီလူအစိုးရလည်းဖြစ်လာတဲ့အခါကျတော့မြန်မာနိုင်ငံမှာညှဉ်းပန်းနှိပ်စက်မှုတွေကိုဖြစ်ပေါ်စေတဲ့ဥပဒေတွေကိုသူတွေတောင်းလဲဖို့လိုတယ်ပယ်ဖျက်ဖို့လိုတယ်ဒီလိုပဲဒီနိုင်ငံတကာကမျိုးစံတွေအတိုင်းလူကိုယ်ရေးချိုးဖောက်မှုတွေကိုလိုက်နာဖို့အတွက်နိုင်ငံတကာစာချုပ်စံတားတွေကိုလည်းလက်မှတ်ထိုးလိုက်နာပြီးတော့အကောင့်တွေပေါ်ပေးဖို့လိုပါတယ်နောက်တစ်ခါ2008အချိန်ကဥပဒေမှာဆိုလို့ရှိရင်လည်းပုံမှန်445မှာဆိုလို့ရှိရင်အရင်အစိုးရအဆက်ဆက်ကနေပြီးတော့ကျူးလွန်ထားတဲ့တာဝန်ရှိတဲ့လူတွေကိုနောက်ဆုံးပြန်ကဲရောက်တာဆိုတဲ့အားမျိုးတွေပါတယ်ဆိုတော့ဒီကိစ္စမျိုးတွေကိုလည်းပယ်ဖျက်ပေးကြတယ်နောက်တစ်ခါပြည်သူတွေကိုရှင်းပန်းနှိပ်စက်မှုတွေမဖြစ်စေဘူးကောက်ွယ်ပေးတဲ့ဥပဒေကြီးလိုတဲ့အစ်စ်ထပ်ဆိုတဲ့ထပ်ဆိုရမယ်ပြင်စေလဲပြင်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခုဒီနိုင်ငံရေးကျင်းသားနဲ့ပတ်သက်လို့ပေါ့နော်အရင်တောက်လျှောက်မှာတော့ဒီညှဉ်းပန်းနှိပ်စက်မှုကတော်တော်ပြင်းထန်ခဲ့တယ်လေအခုနောက်ပိုင်းရောအဲ့လိုညှဉ်းပန်းနှိပ်စက်မှုအခြေအနေဘယ်လိုကြားရသေးလဲ
ဟိုတိတာသေးကြတဲ့ညှဉ်းပန်းနှိပ်စက်မှုတွေကတော့အရင်နဲ့စာတော့အမြင့်ရှိတော်လို့ပြောလို့ရတယ်ဒါပေမဲ့အကင်းတောင်လေးထဲမှာကတော့ဒုစရအတိုင်းတင်းနိုင်တဲ့ငင်းမူဝါဒကရှိနေသေးတဲ့အခါကျတော့လူထုအကျဉ်းတော်ကြီးမှာဒီညှဉ်းပန်းနှိပ်စက်မှုလေးလူ့ရေးချုပ်ဖောက်မှုလေးရှိနေတယ်ဆိုတာမြန်မာနိုင်ငံမျိုးသားလူ့ရေးကော်မရှင်ကိုနက်ကူကလည်းသူတို့တွာလာဆက်ဆဲတဲ့အခါမှာတွေ့ရှိတဲ့လူကိုအစီအစဉ်ကတင်ပြထားတာလေးမှလည်းပါဝင်နေပါတယ်
ဟုတ်ကဲ့အထူးသဖြင့်တော့ဒီအလုတ်ကျန်းစခန်းနေပေါ့ကြောက်တုစခန်းနေအဲ့ဒီနေမှာဆိုလို့ရှိရင်လေနှိပ်စက်ညှဉ်းပန်းတာတွေဗိုလ်ကြတာတွေကဒါတောက်လျှောက်ကျွန်တော်ကြားခဲ့ရတာဟုတ်အခုတတိလေအဲ့ဒီကြောက်တုစခန်းနေရဲဘက်စခန်းနေပိတ်တယ်ဆိုတာလည်းမကြားရသေးဘူးလေအဲ့ဒါနဲ့ပတ်သက်လို့ကိုရီတို့ဘာမှပြောခြင်းလဲ
ကျွန်တော်တို့လစ်လာကြတက်လောက်ဆိုလို့ရှိရင်တော့ခြားနိုင်ငံတကာလီမှာလည်းကွန်ထရိုးလုပ်ရေးစခန်းတွေကတော့ရှိတဲ့နိုင်ငံတွေရှိပါတယ်ကွန်ထရိုးလုပ်ရေးဆိုတာကဒီစိုက်ပျိုးပွင့်မှုကြီးကပို့ပြီးတော့အဓိကကြပါတယ်ဒီတောက်ထုစကံလို့ပါတော့ဆိုတာကတော့တကယ်တော့ဖြတ်သိမ်းပြင်နေတဲ့အခြေအနေမျိုးတွေဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီညှဉ်းပန်းနှိပ်စက်မှုလို့ပြောတဲ့အခါမှာတော့ Facebook တွေပေါ်လာတဲ့အခါကျတော့ကျွန်တော်ဘာတွေ့ရလဲဆိုတော့ဒီတိုင်းသားဒေသတွေမှာ uniform ဝတ်ထားတဲ့အဖွဲ့တွေရနေပြီးတော့အရသားတွေကိုပေါ့နော်ရိုက်နှက်နေတာမျိုးတွေဟဲ့လားဝင်းတုတ်တွေပါနေတော့မှာဒါမျိုးတွေလည်းကျွန်တော်တွေ့ရတယ်လေဆိုတော့အဲ့လိုမျိုးကိစ္စနဲ့ပတ်သက်လို့ကိုတိတို့ဘယ်လိုများပြောပြနိုင်မလဲ
ကျွန်တော်ဒီမှာလဲဒါမျိုးနေနဲ့ပတ်သက်ပြီးတော့အချက်လက်တွေလည်းအများကြီးစုစောင်းကြတာရှိပါတယ်။ဟိုအဓိကကတော့ဒီရှင်းမနှိပ်စက်မှုတွေဖြစ်တယ်ဆိုတာကဒီလက်နက်ကင်အင်အားစုတွေဗနအင်အားကြီးတဲ့လူတွေအာဏာရှိတဲ့လူတွေကအများဆုံးကျူးလွန်တာဖြစ်ပါတယ်။ဆိုတော့သူတို့တွေကအဓိကကျူးလွန်တဲ့လူတွေဖြစ်နေတဲ့အခါကျတော့ဒီရှင်းမနှိပ်စက်မှုတွေရနေကာကွယ်နိုင်မလဲဆိုတဲ့ကိစ္စလေးကိုတော့ကျွန်တော်ထင်ပါတယ်ဒီလွတ်တော်တို့အစိုးရတို့ကတာဝန်ယူပြီးတော့လုပ်ရနိုင်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့နောက်တစ်ခုကလည်းဒီညှဉ်းပန်းနှိပ်စက်မှုတွေဆိုတာလည်းဒီပြည်တွင်းစစ်နဲ့အတူပေါ်ပေါက်လာရလို့တော့ပြောလို့ရမှာပေါ့နော်အဲ့တော့ဗမာပြည်မှာလည်းဒီပြည်တွင်းစစ်ကလည်းရှိနေတဲ့ခါကျတော့ဒါကတော့တော်တော်နဲ့ပြောင်းနိုင်မယ်မထင်ဘူးကိုတိတ်တို့အနေနဲ့ရောဘယ်လိုစဉ်းစားမိလဲ
ညှဉ်းပန်းနှိပ်စက်မှုကတော့ပျောက်သွားဖို့ဆိုတာတိတ်တော့ညှဉ်းပန်းလို့မရပါဘူးဒါပေမဲ့ကျွန်တော်တို့နဲနဲ့များနဲအောင်ကာကွယ်နေနေများကာကွယ်နိုင်အောင်စော့တနိုင်များစော့တနိုင်တဲ့နီးနာလူတော့စူးစမ်းစာဝေးပြီးတော့ကျေကွန်ကြရမှာဖြစ်တယ်လို့ကျွန်တော်တို့တော့အဲ့လိုပဲမြင်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကလည်းကိုတိတ်ရေအခုမြင်နေတဲ့အတိုင်းပေါ့နော်လူလူကြားမှာလည်းလေဥမာအိမ်ရှင်းအိမ်ဘော်ကိုနှိမ့်ဆက်ညှဉ်းပန်းလို့နောက်ဆုံးတေသွားတဲ့အထိဖြစ်တာတို့နောက်တစ်ခါနော်ဒီဖုန်းကြောင်းလေးတွေမှာဟဲ့လားသွားပြီးခိုကတ်နေရတဲ့ကလေးတွေကိုဟဲ့လားတော်တော်ပြင်းပြင်းထန်ထန်ရိုင်းနဲ့ဆုံးမတာမျိုးတို့ဆိုတော့အဲ့ဒါတွေကြတော့မသိနားမလဲတာလားဒါမှမဟုတ်လေဒီကျွန်တော်ယဉ်ကျေးမှုကြောင့်လားကိုတိတ်ဘယ်လိုပြောပြနိုင်မလဲအ
ဲ့လိုကျွလွန်တဲ့လူတွေကတော့မသိနားမလဲလို့တော့မဟုတ်ဘူးဗျခုနကကျွန်တော်ပြောနေတဲ့ပြည်တံကကင်းလွတ်ခွင့်ရနေတဲ့ကိစ္စလီချောက်မလို့သူတို့ကကျူးလွန်နေတဲ့ဆိုတဲ့ကိစ္စအာဏာပါဝါလီတကူကြီးထွားနေတဲ့ဆိုတဲ့ကိစ္စကြီးပေါ့ဒါလေးကတေချာကြိုက်တွယ်ရမှာပါကျူးလွန်တဲ့လူတွေကိုဘယ်သူကမဆိုဥပဒေအတိုင်းအရေးယူအပြစ်ပေးတယ်ဆိုတဲ့ကိစ္စမျိုးလေးရှိရမှာဖြစ်တယ်ဟိုတချို့ကဟုတ်ပါတယ်ဒီလူခုရေးဆိုတာနဲ့ပတ်သက်ပြီးတော့ရင်းနှီးကြွားမှုမရှိတဲ့ကိစ္စမျိုးလေးဖြစ်နိုင်ပါတယ်ဆိုတော့ကျွန်တော်တို့ ဒီလူကိုယ်ချုပ်ပေါက်ခံတဲ့လူတွေနဲ့ပတ်သက်ပြီးတော့ဒီအချက်လက်လေးကောက်ယူတဲ့အခါမှာလူတော်တော်များများကသူတို့ကလူကိုယ်ကြီးဘလို့ချုပ်ပေါက်တယ်ဆိုတဲ့ကိစ္စမျိုးကိုပြိမနေတဲ့ကိစ္စမျိုးတွေရှိပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ KDB ရဆိုလို့ရှိရင်လူကိုယ်ကြီးတင်ညာပေးအနေနဲ့ကျွန်တော်ခေါ်ပြောပုတ်ချနေတာလေးရှိပါတယ်။တန်းတို့ကြေကြေပြတ်ပြတ်လုံနိုင်ဘူးတွေ့ကတော့ကျွန်တော်တို့တဖွဲ့တဲ့နဲ့မရပါဘူးအစိုးရကနေပြီးတော့အားပေးမှုတွေလိုတယ်အစိုးရကနေပြီးတော့ကိုယ်တိုင်ကိုယ်ကျပါဝင်ဖို့လိုတယ်စီမံကိန်းတစ်ခုအနေနဲ့เจ้าတွေရရလေကိုသွားပြီးတော့ရရအုပ်ချုပ်ရတဲ့လူတွေအပါဝင်ပေါ့လေအားလုံးကိုစနစ်တကျနဲ့သိသိကြကြပြင်ပြပေးဖို့လိုအပ်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကိုတနေ